ရှမ်းပြည်နယ်မြောက်ပိုင်းကကချင်ဆီယားမှာနှစ်ဦးအသက်ခံရမှုစုံစမ်းစစ်ဆေးရာမှာမှုခင်းနီးပညာကူညီပေးနိုင်ဖို့အမေရိကန်ဆိုရာကစဉ်းစားနေတယ်လို့အမေရိကန်ထိပ်တန့်ရရှိတူကပြောဆိုခဲ့ပါတယ်။ American သမ္မတအင်ဂျီရိုထိုင်တန်ရရှိတွေအပါအဝင်လူခွင့်ရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတို့နဲ့ကချင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တွေမနေ့တောက်ကြနေ့ကတည်တံ့တွေ့ဆုံခဲ့ကြတာပါ။အကြောင်းဆုံးကိုမန်းရင်ကျင်းနိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
American ဆိုရအနေနဲ့ကချင်ပြည်နယ်ကလက်ရှိအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်မခင်ဖြစ်နေတဲ့အပေါ်မှာဒီရက်ပိုင်းအတွင်း American ပြည်ထောင်စုကကချင်အရေးလှုပ်ရှားသူတွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။ကချင်ဆီယားမှာနှစ်ဦးအာဓမ္မပြုကျင့်ခံရပြီးအသက်ခံရမှုကိုစုံစမ်းစစ်ဆေးရမှာ ကျွမ်းကျင်သူတွေနဲ့အကူအညီပေးနိုင်တဲ့နီလန်အမေရိကန်ဘက်ကစဉ်းစားနေကြောင်းလူ့ခွင့်ရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတောမလနော့စကီကပြောဆိုခဲ့တယ်လို့တောက်ချာနေကသူနဲ့တွေ့ဆုံခဲ့တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ်။သူတို့ကနေပြီးတော့စုံစမ်းရေးမှလိုအပ်မဲ့အကူအညီပေါ့နော်ဒီ expertise ပညာရေးကိုသူတို့ကနေပြီးတော့အကူအညီပေးနိုင်မဲ့ဟာသူရှာဖွေမယ်ဆိုမှပြောပါတယ်။နောက်တစ်ခုကတော့ဒုက္ခတွေကိုချိန်ကြာကြီးအကူအညီချက်တော်မှုလောက်တာတော့နိုင်ငံရေးဖြစ်ဖြစ်စီရေးဖြစ်ဖြစ်ဒုက္ခတွေကိုပေးတဲ့အကူအညီကိုချက်တော်မှုမချက်ဖို့ဖွင့်ပေးမှုဆိုတာနိုင်ငံရေးချက်ပွဲလက်လက်တစ်ခုတစ်ခုမလုပ်တဲ့အကြောင်းကျွန်တော်ပြောချင်ပါတယ်။အဲ့ဒါကိုသူတို့ကတော့တောင်းဆိုခဲ့တယ်။နောက်ထပ
တ်ဆိုင်ရာထိတ်တန့်အရာရှိတွေနဲ့လဲကချင်ဆီယာမနှစ်ဦးအသက်ခံရတဲ့ကိစ္စကိုဆွေးနွေးပြောဆိုခဲ့တယ်လို့ကမ်ဆန်ကပြောပါတယ
်။မြို့သီးကိုကျဆက်ဆက်ချမှုနဲ့ပတ်သက်ပြီးမှရေးချပေးတဲ့အချိန်မှာကိုကြီးပြီးဖို့ကျွန်တော်အကြီးကပြောခဲ့တာပါ။နောက်တစ်ခုကဒီဟာနဲ့ပတ်သက်ပြီးမှချိန်တွေဆက်ဆံမှုအပေါ်မှာ sanction ဆိုတဲ့ဟာဒီနေ့ချိန်ကြည့်ကြည့်တဲ့အကြောင်းကိုကျွန်တော်ပြောဖြစ်ပါတယ်။အ
ဲ့လိုပေါ့နော်ကချင်ဆီယာမနှစ်ဦးအသက်ခံရတဲ့ကိစ္စမှာအဲ့ချက်လက်တွေခိုင်မာအောင်ရောဘယ်လိုပြောပြနိုင်ရလဲရှင်
။ဟုတ်ကဲ့ကျွန်တော်ပြောတဲ့ဟာကတမတော့ကြွာသားကြီးကိုမေးဖြစ်တဲ့ဟာရှိတယ်။မေးတဲ့တမဖြစ်ရုပ်ဖြစ်တဲ့အားလုံးကိုကျွန်တော်ရှင်းပြတယ်။ဒီမှာဒီအမျိုးသမီးတွေကဖြစ်သားတွေရောက်လာတဲ့အချိန်တွေမှာကြွာသားရဲ့အိမ်မှာနေရင်ဒီတညပဲသူတို့မအိတ်ဖြစ်ဘူးပါဆိုမွေးနေ့ကူအနေပြန်လာနောက်ကျသွားတော့အင်ရှင်တွေကိုပြန်နိုးရမှာအားနာလို့သူကဖျားချောင်းဝင်ထဲမှာအိတ်လိုက်တယ်အညာကထိတ်တဲ့ညမှာပဲပြန်ဖြစ်တယ်နောက်တစ်ခုကအနည်းဆုံးဒီစစ်သားတွေပြင်းဆောင်တာဖြစ်ဖြစ်နေတဲ့နေရာက65ဂိတ်အကောင်အဝေးမှာရှိတယ်နောက်ကျွာတရွာလုံးမှာစစ်သားတွေရှိတယ်နောက်တချို့အချက်တွေသူပြောပထမဆုံးတွေ့ရှိတဲ့အချိန်မှာစစ်ဖက်တွေရာဒီပြင်ပေါ်မှာရှိတာနဲ့နောက်တစ်ခုကဒီစစ်သားတွေပုံထားတဲ့ညပေါ့နော်ရိုက်တက်ထားတဲ့စစ်ချောင်းရဲ့ပုံထားတဲ့အနားမှာဒီစစ်ဖက်ချေရာတွေရောမြင်ခဲ့တာကိုကျွန်တော်ပြောဖြစ်ပါတယ်နောက်တစ်ခုကတော့ဒီမိုးမလင်းခင်အချိန်မှာစစ်သားတချို့ကားနဲ့ဆင်းသွားတယ်ဆိုတဲ့ဟာရောကျွန်တော်ပြောဖြစ်တယ
်အခုလိုဒီ American အစိုးရပေါ့နော်အင်ဂျူရောကဒီနိုင်ငံသားရေးဌာနကတာဝန်ရှိသူတွေရောကတခြားကိစ္စနဲ့ပတ်သက်ပြီးတော့ဘာကြောင့်သူတို့အခုလိုတွေ့ဆုံပြီးတော့ဆွေးနွေးတယ်လို့ယူဆလဲရှင်
။အော်ဆွေးနွေးမှုရှိတော့ပါ။မင်းငါသက်ဖြစ်လာနိုင်တဲ့အခြေအနေကိုရောက်နိုင်ပါတယ်။ဒါဆိုတော့လူသိန်းနဲ့ချီမှလမ်းပေါ်ဆက်ဆောက်လာတယ်ဆိုတာကဒီလူတို့ရဲ့ပေါက်ကွဲမှုမသက်ခံစားမှုကအခုချိန်အများကြီးပေါ်ပြနေတဲ့ဟာကိုသူတို့မြင်တွေ့ရတယ်။အဲ့လိုဆိုတော့စိုးရရလဲစိုးရိမ်တယ်ဒါဆိုတော့ဒီဟာတွေကငင်းချမ်းရေးဖြစ်စဉ်ဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီဗမာပြည်ရဲ့ဒီ democratic transition process ပေါ့နော် reform process ကိုที่ไคลานในเนี่ยสรแล้วอันนี้ก็รู้อยู่หน้าแลปုံจูนทันซ่าอย่าง
อเมริกันที่ทาวซุกะกระเทียนเยหลุช้าตูริฮะธันวาคม28เยนี่ก็เลยอาเซอาชาแปซิฟิกเยยาอเมริกันดูละท่องနိုင်ငံသားရေးဝင်ကြီးสกอตมาร์เซลอปาวีอเมริกันနိုင်ငံသားရေးဌာနကအစ်ညွင့်အရာရှိတွေနဲ့တွေ့ဆုံပြီးกระเทียนပြည်နယ်တွင်လူခွေရေးချိုးဖောက်မှုတွေကိုဖြေရှင်းပေးရင်မြမအစိုးရကိုဖိအားပေးဖို့ဆွေးနွေးပြောဆိုခဲ့ပါတယ်ရှင်